မြန်မာနိုင်ငံတွင်တိုက်ရိုက်ရင်နိုင်ငံသားယင်းနှီးမြှုပ်နှံမှုတွေတိုးလာပြီးဈေးကွက်အပြိုင်ဆိုင်ဖြစ်ပေါ်လာဖို့ကြိုးပမ်းနေတာမှာအစိုးရဌာနတွင်လုပ်ငန်းပိုင်းကျွမ်းကျင်မှုတွေမှာအခက်အခဲတွေရှိသလိုယင်းနှီးမြှုပ်နှံသူတွေဘက်ကလည်းစိုးရိမ်မှုတွေရှိနေသေးပဲလို့အစိုးရအဖွဲ့ရဲ့စီးပွားရေးနဲ့ဆိုင်တဲ့ဝန်ကြီးဌာနတွေကိုဆက်ဆက်ကြီးကြပ်ဆောင်ရွက်ပေးနေတဲ့ပြည်ထောင်စုဝန်ကြီးဦးစိုးသိန်းက VOA ကိုပြောပါရယ်ဝန်ကြီးဦးစိုးသိန်းနဲ့တွေ့ဆုံမေးမြန်းထားတဲ့ကိုသားညုံဦးကဒီအကြောင်းကိုသတင်းပေးပို့ထားပါရယ်ရှင
်လွန်ခဲ့တဲ့3နှစ်အတွင်းမြန်မာနိုင်ငံအနေနဲ့နိုင်ငံရေးစီးပွားရေးပြည်ပြောင်းပြောင်းလဲမှုတွေကိုဆောင်ရွက်ခဲ့တဲ့နေရာမှာရလတ်ကောင်းတွေတွေ့ခဲ့ရသလိုပဲတစ်ဖက်မှာဒီဝန်ကြီးဌာနအောက်ခြေအစင်းဆက်မှာရဲတင့်တဲ့ပြောင်းလဲမှုတွေလှုပ်သွားဖို့လိုနေတယ်လို့ပြည်ထောင်စုဝန်ကြီးဦးစိုးသိန်းကပြောပါရယ်တချိန်ထဲမှာလည်းပဲအပြောင်းလဲတွေကိုလိုက်ပါဆောင်ရွက်နိုင်ဖို့အတွက်လုပ်ငန်းပိုင်းကျွမ်းကျင်မှုတွေအားနည်းနေတဲ့အခြေအနေရှိတာကိုလည်းသူကဝန်ခံပြောဆိုသွားပါတယ်
။ချာအုပ်ချုပ်ရေးစနစ်နဲ့လယ်လျောညီထွေတဲ့ institution တွေဖြစ်ခဲ့တယ်။ယခုဒီမိုကရေစီနဲ့လိုက်လျောညီတဲ့ institution တွေကျွန်တော်တို့တည်ထောင်ပေးတယ်တချို့။တည်ဆောက်ပေးတယ်။တည်ဆောက်နေတယ်။သူတို့လည်းပဲလူကဒီလူပဲဖြစ်တော့ဒီ institution တွေ fitting ဖြစ်မဲ့ဟို manager တွေကလူသေးတယ်။အဲ့ဒါတော့အားနည်းတယ်ဗျ။တချို့ပိုင်းကဒီ institution ရှိတော့လေအရင် manager တွေနဲ့ဒီ institution ဝင်ရတဲ့ခါကျတော့ဒီအားနည်းချက်ကတော့ဘယ်အဆိုးအမဆိုးရှိလိုက်မယ်လို့ကျွန်တော်ထင်တယ်စိတ်ရှည်ရမယ်ဒါလိုပဲကျွန်တော်နားလည်အောင် move လုပ်အောင
်မြန်မာနိုင်ငံမှာအရင်တုန်းကတည်းကဆိုလို့ရှိရင်ပွင့်လင်းလာတဲ့နိုင်ငံရေးအခြေအနေစီးပွားရေးအခြေအနေကြောင့်နိုင်ငံတကာကစီးပွားရေးပိတ်ဆို့တန်ခတ်မှုတွေကိုဖြေလျှော့ပေးခဲ့တယ်လို့ပဲနိုင်ငံခြားယင်းနှီးမြှုပ်နှံမှုအတော်များများလဲဝင်လာပါတယ်နိုင်ငံတကာကအထူးသဖြင့်ဆိုရင်ဒီအနောက်နိုင်ငံတွေဘက်ကလုပ်ငန်းကြီးတွေအနေနဲ့မြန်မာနိုင်ငံထဲမှာယင်းနှီးမြှုပ်နှံမှုလုပ်ဖို့အတွက်စိတ်ဝင်စားလာရောက်လေ့လာတာတွေဆွေးနွေးတာတွေရှိပေမဲ့လို့ငွေအလုံးရင်းနဲ့တော့တည့်ရယင်းနှီးမြှုပ်နှံမှုလုပ်တာတွေအတော့ကိုနေပါသေးတယ်။ဒါဟာလည်းမြန်မာနိုင်ငံမှာရှိလာမဲ့နှစ်တွေအတွင်းနိုင်ငံရေးတည်ငြိမ်မှုအခြေအနေကိုစောင့်ကြည့်လို့တဲ့စိုးရိမ်စည်းတွေကြောင့်ဖြစ်တယ်လို့ပြောစုဝန်ကြီးဦးစိုးသိန်းကမြင်ပါတယ
်။များတဲ့ investment ကတော့သူကချိန်တာပေါ့နော်။ဟိုတင့်တော်တဲ့ investment ကတော့ဝင်ပြီးဆောင်ရွက်နေတယ်။နောက်တစ်ချက်ကတချို့အပိုင်းတွေမှာတော့သူက2016-15ရဲ့ political stability သူကြည့်ချင်တဲ့အပိုင်းလေးရှိတယ်။ဒါပေမဲ့ကျွန်တော်ပြောပါရစေဒါတွေကဘယ်အစိုးရတည်းအစိုးရတစ်ခုနောက်တစ်ခု honor လုပ်ရတာပါ။ကျွန်တော်လည်းရခင်အစိုးရရဲ့အမွေတွေခံပြီးရခင်အစိုးရရဲ့စာချုပ်စာတွေနဲ့ honor လုပ်ရတယ်။ honor လုပ်လို့ကန့်သတ်ချက်တချို့ review လုပ်ရတယ်။ဒီလိုကြီးတော့ဟိုပြစ်ပယ်ပြီးလုံးဝဖျက်ပြစ်တဲ့အစိုးရမျိုးမဟုတ်တဲ့အတွက်ကြောင့်လှုပ်ဆရာရှင်းလာလုပ်ပါ။မဟုတ်ရင်တော့ခင်ဗျားနောက်ကြမယ်ဆိုတော့လာတော့လာနေပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ရဲ့ရှိပြီးသား legal aspect ကလည်းအားနည်းချက်လေးရှိတယ်ဒါလေးကျွန်တော်ညှိနှိုင်းပြီးဆောင်ရွက်နေပါတယ်တို့ investment တွေကိုဘယ်လိုကာကွယ်ပေးနိုင်မလဲဆိုတာတော့အစိုးရချင်းကဟုတ်ပုံပဲလို့အစိုးရသူ့အစိုးရလည်းသူ့လူတွေကိုဒီလိုကာကွယ်ပေးဖို့ငါတို့လုပ်ထားတဲ့ကွာဆိုတာတော့သူကလည်းပြချင်တာပေါ့နော်အဲ့ဒါလေးကျွန်တော်လုပ်နေရတယ
်လုပ်ငန်းကြီးတော်များများကတော့ဒီလာမဲ့2015ယူကောက်ပွဲအလွန်ကာလနိုင်ငံရေးအခြေအနေနဲ့စီးပွားရေးအလားအလာတွေကိုတက်ဆချိန်ကြည့်နေတယ်လို့ယူဆရပါတယ်သူတို့ရဲ့ယင်းနှီးမြှုပ်နှံမှုတွေအတွက်ဥပဒေအရအကောက်အွယ်ပေးနိုင်မဲ့အမကန်ချက်မျိုးအပြင်နိုင်ငံရေးအရစိတ်ချရတဲ့ဝင်းကျင်ကိုလည်းစောင့်ကြည့်နေပုံရပါတယ်။သမရဦးသိန်းစိန်ကတော့တနေ့တုန်းကဒီပြည်သင်းလုပ်ငန်းရှင်တွေနဲ့တွေ့ဆုံခဲ့ရမှာတော့မြန်မာနိုင်ငံအနေနဲ့ပုံစံတကျရှိတဲ့စီးပွားရေးစနစ်မဖြစ်ခဲ့တာကြောင့်ဒီအားနည်းချက်တွေကိုသူတို့အခုပြုပြင်ဆောင်ရွက်ခဲ့တယ်လို့တော့ပြောသွားပါတယ်
။ကျွန်တော်တို့နိုင်ငံအနေနဲ့ပုံစံတကျရှိတဲ့အမျိုးသားစီးပွားရေးတရားကိုပိုင်ဆိုင်နိုင်ခြင်းမရှိသေးတာကိုတွေ့ကြရမှာဖြစ်ပါတယ်။အထူးသဖြင့်တို့လည်းရပြည်တဲ့နောက်ပိုင်းမှာဖြတ်သန်းခဲ့ရတဲ့နိုင်ငံရေးစနစ်မျိုးစုံကရွေးချယ်အကောင့်တွေပေါ်ခဲ့တဲ့အမျိုးသားစီးပွားပုံစံချမှုဖြစ်စဉ်တွေကိုကြည့်ရင်နိုင်ငံအတွက်စီးပွားရေးအောင်မြင်မှုနဲ့နိုင်ငံဖွံ့ဖြိုးတိုးတက်မှုကိုပေါ်ဆောင်ဖြည့်ရှင်းပေးနိုင်ခဲ့ခြင်းမရှိကြဘူးလေတွေ့ရမှာဖြစ်ပါတယ
်ခုဒီမြန်မာနိုင်ငံစီးပွားရေးပြည်ရင်ပြောင်းလဲမှုတွေမှာတိသာတိုးတက်လာတဲ့ကဏ္ဍတွေဆိုရင်တော့ခီးသွွားလုပ်ငန်းနဲ့ဆက်သွယ်လုပ်ငန်းတွေဖြစ်တဲ့ဆိုပြီးပြည်ထောင်စုဝန်ကြီးဦးစိုးသိန်းက view ကိုပြောပါတယ်ဆက်သွယ်ရေးလုပ်ငန်းပိုင်းမှာဆိုရင်တော့ကတ္တနိုင်ငံခြေစိုက်တဲ့ Urudu ကုမ္ပဏီနဲ့ Norway ခြေစိုက်တဲ့ Telenor ကုမ္ပဏီတို့တင်တာရရှိထားပြီးတော့အခုဒီလုပ်ငန်းတွေစတင်နိုင်မှုအတွက်ယင်းနှီးမြှုပ်နှံဆောင်ရွက်နေတယ်လို့တချိန်ထဲမှာတော့ပြည်သူပိုင်လုပ်ငန်းအတော်များများကိုလည်းတခြားပြည်တွင်းပြပလုပ်ငန်းတွေနဲ့ဖက်ဆက်ပုံစံအများပိုင်ကော်ပိုရေးရှင်းပုံစံဖြစ်အစဉ်စဉ်ပြောင်းလဲသွားဖို့ရှိတယ်လို့ဦးစိုးသိန်းကပြောပါတယ်။ဒါကြောင့်လည်းပဲဈေးကွက်ပြန်ဆိုင်မှုတွေမှာတန်းတူရှင်ပြိုင်မှုတွေမှန်ကန်တဲ့နည်းလမ်းရှင်ပြိုင်မှုတွေဖြစ်အောင်လို့ပြင်ဆင်ဆောင်ရွက်နေတယ်လို့လည်းပြောဆိုသူခဲ့ပါတယ်ခင်ဗျာ။